မြန်မာပြည်တွင်းမှာအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင်ဆောင်ရွက်သွားမှာဖြစ်ပြီးအကြမ်းဖက်တွေရဲ့ခြိမ်းခြောက်မှုနဲ့ကြုံတွေ့နေရတဲ့အချိန်မှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့နီတီရောမှာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတင်ပြောပါရတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့အဆွန်ရောက်အကြမ်းဖက်မှုတွေအပေါ်မှာအလွန်အမင်းစိုးရိမ်ကြောင်းပြောခဲ့ပါရတယ်။အပြည့်စုံကိုဖီလီမြန်မာပိုင်းသတင်းတောက်မမင်းမြင့်ခိုင်ကပြောပြမှာပါရှင်။
နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာပြည်ကို၃ရက်ကြာတရားဝင်ချစ်ကြည်ရေးခရီးလာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီဟာဒီကနေ့နီးပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကနိုင်ငံဆက်ဆံရေးကအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအပေါ်အခြေခံတည်ဆောက်ထားသလိုမြန်မာနိုင်ငံတွင်အကြမ်းဖက်ချင်းချောက်မှုတွေရင်ဆိုင်နေရချိန်မှာအိန္ဒိယအနေနဲ့မြန်မာဘက်ကရည်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။
And we would like to thank India particularly for the strong stand that it has taken with regard to the terrorist threat that came to us.
Tomorrow, Zangji, in the name of the Japan,အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုနဲ့ကြုံတွေ့နေရချိန်မှာအိန္ဒိယအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းမြန်မာပြည်ထဲမှာရောအခြားတိုင်းပြည်တွေမှာပါအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင်အတူတကွပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါင်ဆန်းစုကြည်ကပြောသွားတာပါ။အိန္ဒိယဝန်ကြီးချုပ်ရှရီနာရန်ဒရာမိုဒီကတော့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုတွေရင်ဆိုင်နေရတဲ့ပတ်သက်ပြီးနားလည်မှုရှိသလိုအလွန်အမင်းစိုးရိမ်နေအကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။
जिन चुनौतियों को आप मुकाबला कर रही हैं हम उन्हें पूरी तरह
हिवाजी रे ने लेसी जिनसाई จုံတွေ့နေရတဲ့စင်ခေါ်မှုတွေအခက်အခဲတွေနဲ့ပတ်သက်လို့ကျွန်တော်တို့အပြည့်အဝနားလဲပါတယ်အခုရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အဆုံးရောက်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အိန္ဒိယအနေနဲ့စိုးရိမ်နေပါတယ်အထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေအပြစ်မဲ့တဲ့အရသားတွေအပေါ်ထိကျိုက်စေတာတပ်ဖြတ်ခံရတာတွေအပေါ်မှာလည်းကျွန်တော်တို့စိုးရိမ်ပူပန်မိပါတယ
်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာနဲ့အိန္ဒိယအစိုးရကြားကာကွယ်ရေးပြည်တွင်းရေးကျန်းမာရေးပို့ဆောင်ဆက်သွယ်ရေးစတဲ့ကိစ္စတွေနဲ့ဆက်စပ်တဲ့နိုင်ငံသဘောတူညီမှုစာချုပ်17ခုချုပ်ဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကိုလာရောက်လို့တဲ့မြန်မာနိုင်ငံသားတွေကိုဗီဇာကင်းလွတ်ခွင့်ပေးလိုက်ပြီဖြစ်သလိုအိန္ဒိယအကျဉ်းထောင်တွေထဲမှာကြာရောက်နေတဲ့မြန်မာနိုင်ငံသားအယောက်40ကိုလည်းလူငင်းချမ်းသာခွင့်ပေးလိုက်ပြီဖြစ်တယ်လို့ဝန်ကြီးချုပ်မိုဒီကသူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာသူ့ရဲ့မြန်မာပြည်ပထမဆုံးခီးစဉ်အတွင်းနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပြင်စီးပွားရေးလုပ်ငန်းရှင်တွေအိန္ဒိယနယ်ပယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာတရုတ်နိုင်ငံတောင်ပိုင်းရှာမိန်မြို့မှာကျင်းပတဲ့ BRICS လို့ခေါ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစွာနိုင်ငံများဖိတ်ပြီးဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကိုခီးဆက်လာတာဖြစ်ပါလိမ့်ရှင်။